သမရထုံနဲ့ထရမ့်ကိုထောက်ခံသူတွေအမေရိကန်မြို့တော်ဝါရှင်တန်ဒီစီမှာမနေ့စနေနေ့ကစုဝေးပြီးတော့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်။သူတို့ကသမရထုံနဲ့ရွေးကောက်ပွဲမတမာမှုတွေရှိတယ်ဆိုတဲ့ထရမ့်ရဲ့ပြောကြားချက်တွေကိုထောက်ခံဆန္ဒပြခဲ့ရပါတယ်။ရေကောက်ပွဲမှာအကျိနဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာပုံမှန်မဟုတ်တဲ့ဖြစ်ရပ်တွေရှိတယ်လို့ပြောကြားထားတဲ့သမ္မတထရမ့်ကဂျိုးဘိုင်ဒန်ကိုရှုံးနိမ်ကြောင်းဝန်ခံဖို့ငင်းဆန်နေတာပါ။ဒါပေမဲ့ပြည်နယ်တွေကရေကောက်ပွဲတာဝန်ရှိသူတွေကတော့ရေကောက်ပွဲရလဒ်ကိုပြောင်းလဲစီနိုင်လောက်တဲ့မမှန်ကန်တဲ့ဖြစ်ရပ်တွေမရှိဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။သမ္မတရွေးချယ်မေ290ထက်မေအရည်အတွက်အများပြားပိုရပြီးဂျိုးဘိုင်ဒန်ပြက်ပြက်သားသားအနိုင်ရကြောင်းခမန်းသတ်မှတ်ချက်တွေထွက်ပေါ်နေခြင်းမှာသမ္မတထရမ့်ကိုထောက်ခံသူတွေကအခုလိုဆန္ဒပြပွဲတွေပြုလုပ်ခဲ့တာဖြစ်ပါတယ်။သူ့ကိုထောက်ခံသူတွေကိုတွေ့ရလို့ပီတိဖြစ်ရတယ်လို့တောက်ကြနေကသမ္မတထရမ့်က Twitter စာမျက်နှာမှာရေးသားထားပါတယ်။အဲဒီဆန္ဒပြသူတွေနဲ့လူမျိုးရေးခွဲခြားမှုနဲ့ဖက်စစ်ဝါဒတိုက်ဖြစ်ရေးဆန္ဒပြသူတွေအကြားခိုက်ရန်ဖြစ်ပွားမှုတွေလည်းဖြစ်ပွားခဲ့ပါတယ်။နှစ်ဖက်ခိုက်ရန်ဖြစ်ပွားတာမှာလူတူဓာတ်နဲ့အထူးခံရတယ်လို့လူအယောက်20အဖမ်းခံခဲ့ရပြီးရဲအယားရှိနှစ်ဦးလည်းဒဏ်ရာရရှိခဲ့ပါတယ်ရှင်။